အာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအချက်တဲကြီးကိုကူညီဖြည့်ရှင်နိုင်မဲ့နိလန်းတွေရှာဖွေရေးအတွက်အစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်58နိုင်ငံအမေရိကန်ရုရှားတရုတ်နဲ့ဥရောပသမဂ္ဂတို့ရဲ့ကိုယ်စားလှယ်တွေပါကစ္စတန်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်တနင်္ဂနွေနေ့မှာကျင်းပမဲ့ဒီဆွေးနွေးပွဲကနေအာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအလင်းအမြန်ဆောက်ရုံချဆင်းလာပြီးစီးပွားရေးပြိုလဲသွားနိုင်တဲ့အလားအလာကိုထိမ့်ချုပ်ပြောင်းလဲနိုင်ရေးနည်းလမ်းတွေရလာဖို့ဆွေးနွေးပွဲတက်ရောက်လာသူတွေမျှော်လင့်ထားကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်အခု OIC ကဦးစီးကျင်းပမဲ့ဆွေးနွေးပွဲဟာဆိုရင်အာဖဂန်မှာတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းအကြီးဆုံးနိုင်ငံတကာဆွေးနွေးပွဲကြီးလည်းဖြစ်ပါတယ်။နိုင်ငံတကာအလှူရှင်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂတို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ချာမှာဖြစ်ပါတယ်။တာလီဘန်အစိုးရရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအာမီယာခန်မာတာကီလည်းစနေနေ့ကရောက်ရှိနေပြီဖြစ်ပြီးအစည်းအဝေးတက်ရောက်လာသူတွေကိုအာဖဂန်နစ္စတန်နိုင်ငံမှာကျုံ့တွင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တင်ပြမယ်လို့ခန့်မှန်းထားကြပါတယ်ရှင်။